ိုင်းမြန်မာနယ်စပ်ကန်ချနာပူရီပရာကျုတ်ခရီကန်ချင်းရိုင်ချင်းမိုင်တပ်ပီနယ်တွေထဲမှာဖေဖော်ဝါရီလ9ရက်နေ့ကနေ10ရက်နေ့အထိ၄ရက်အတွင်းလူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား900လောက်အစုလိုက်အပြိုလိုက်အဖမ်းခံခဲ့ရပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ AAC မာမိတ်အဖွဲ့ကအလို့သမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါတယ်
ထိုင်းနိုင်ငံနဲ့ကိုတရားမဝင်လမ်းကြောင်းနေဝင်ရောက်နေတဲ့မြန်မာနိုင်ငံသားတွေပေါ့လေမြန်မာနိုင်ငံသားတွေကိုအဲကျွန်တော်တို့ဒီအပိုင်းမှာဆိုရင်ကဖန်စီမီယာလူကြီးတွေတော်တော်များပါတယ်အလေးရအတွင်းပေါ့နော်လေးရအတွင်းပါဆိုလူကြီးတွေအဖမ်းရမိကဖမ်းခံရပါတယ်တတိယဆိုတော့489ဦးကျွန်တော်တို့ဖမ်းဆီးခံရှိပါတယ်ဒီ9ရက်နေ့ဆိုရင်အဲဒါကျွန်တော်တို့မြန်မာနိုင်ငံသားတွေတင်လာတဲ့ကားကိုဒီမက်ဆိုင်ညွှန်နေကျွန်တော်တို့ယာယီစစ်ဆေးကိတ်ကကျွန်တော်တို့တောက်ပြီးတော့ခန်းတာ20ဦးဖမ်းဆီးခံရှိပါတယ်အဲကျွန်တော်တို့အဲ့ဒီမှာပဲကျွန်တော်ချင်းတိုင်းခိုင်နဲ့ကျွန်တော်တို့အဲကျွန်တော်တို့ဒီချင်းမိုင်နေမှာလို့ရဖို့နေဆက်ချက်ချက်ပြီးတော့တရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသား17ဦးကိုလည်းကျွန်တော်တို့နေဆက်မှာကင်းနေနေတဲ့ခိုင်စစ်တပ်တွေရဲ့ခန်းစီချင်းကိုကျွန်တော်တို့ခံလိုက်ရပြန်ပါတယ်။အဲ10ရက်နေ့မှာလည်းကျွန်တော်တို့အဲတပ်ပြည်နယ်ထဲမှာ28ရက်9ရက်နေ့မှာတော့ကျွန်တော်ထိုင်းဝင်ရောက်ဖို့စူးစမ်းတဲ့ဒီမြန်မာ130ကျော်ပေါ့နော်ကျွန်တော်အုပ်စုလိုက်ကြီးပေါ့နေဆက်မှာကင်းနေနေတဲ့ထိုင်းရတိုင်းနဲ့ခန်းစီခံပြီးပါပေါ်တော့အဲ့ဒီတနေ့တည်းမှာပဲကျွန်တော်ကချနာပူရီဘက်မှာလည်းတရားနဲ့စေဦးကိုဖမ်းဆီးခံပြီးပါတယ်။ဆယ်ရက်နေ့မှာလည်းမြန်မာနိုင်ငံသား42ဦးပေါ့နော်ဒီလိုက်ပို့ပေးတဲ့ကာသမား2ဦးပါဝင်အသက်ပြေကံကာမစီပါဝင်ပေါ့နော်ကျွန်တော်တို့တပ်ဆောင်ရမြို့နယ်ထဲမှာကျွန်တော်တို့ဖမ်းဆီးခံပြီးပြန်ပါတယ်တပ်ခရိုင်ပေါ့နော်တပ်ဆောင်ရမြို့နယ်ထဲမှာကျွန်တော်တို့မေပဘက်မှာရှိတဲ့အိမ်ကလေးမှာလည်းကျွန်တော်မြန်မာလူ့သမား48ဦးဖမ်းဆီးခံပြီးပါတယ်
ဒီကရက်နှစ်ကစပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံသားတွေဟာထိုင်းနယ်ဇက်တွေကနေတဆင့်အစုလိုက်အပြုံလိုက်ဝင်ရောက်လာနေကြတာပါဒါဟာစီးပွားရေးအခက်အခဲတွေအလုတ်ကန်ရှားပါမှုတွေနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါတယ
်ထိုင်းနိုင်ငံတွေကိုပေါ့နော်အနည်းတက်ဆုံးထိုင်းနိုင်ငံတွေကိုကျွန်တော်တို့တရားမဝင်လမ်းကြောင်းတွေကနေဝင်ရောက်ပြီးအလုတ်ရဖို့ကျွန်တော်တို့အလုတ်ရှားပေးဖို့အတွက်စူးစမ်းနေကြတာကိုတွေ့ရတယ်ဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာလည်းကျွန်တော်တို့ကခဲရီနဲ့ကျွန်တော်တို့လောက်ကင်ခွန်လန်းနေဆုံးဆုံးမှုတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်တဲ့အတွက်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလမှာမြန်မာနိုင်ငံမှာမနေချင်တော့တဲ့လူများလာတဲ့အတွက်ကြီးစက်ဆုံးထိုင်းနိုင်ငံကိုဖွဲ့ပြေးခိုးလုံရတယ်လို့ပဲကျွန်တော်ကသတ်မှတ်တာပါ့မို့
ဒီဖေဖော်ဝါရီလ10ရက်နေ့အတွင်းမှာပဲမြန်မာနိုင်ငံသားတွေကိုလူပုံကူးခဲ့တဲ့လူမောင်ခိုပွဲစား20လောက်လည်းဖမ်းဆောင်ရပါတယ်2022ခုနှစ်ဇန်နဝါရီလတလတဲမှာပဲထိုင်းနယ်ခြားဆောင်တပ်ကဖမ်းမိတဲ့မြန်မာနိုင်ငံသားအရေအတွက်က9000ကျော်ရှိပါတယ်။ပြီးခဲ့တဲ့2021တနှစ်လုံးမှာတော့ထိုင်းနိုင်ငံအတွင်းဖမ်းမိတဲ့နိုင်ငံခြားသားရှေ့ပြောင်းလူသမားအရေအတွက်ကတော့6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်တဲ့အဖွဲ့အစည်းစုပေါင်းထားတဲ့ Migrant Labor Development Network ကစာရင်းပြုစုထားပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်။